နိုဝင်ဘာရွေးကောက်ပွဲမှာပါဝင်မဲ့အမျိုးသမီးကိုယ်စားလှယ်လောင်းတွေမဲဆွယ်စည်းရုံးသူတွေကိုသင်တန်းပေးတာအပါအဝင် Triangle Women အမျိုးသမီးအဖွဲ့ရဲ့လုပ်ငန်းတွေဟာ COVID-19 ကြောင့်ထိခိုက်နေတယ်လို့ Triangle Women အဖွဲ့ Director မတ်ခင်လီကပြောပါတယ်လူစုလူဝေးနဲ့အသွာအလာအခက်အခဲတွေရှိနေတဲ့ကာလမှာအခုလိုမျိုးလူမှုအခြေပြုအဖွဲ့တွေအနေနဲ့ရွေးကောက်ပွဲဆိုင်ရာအသိပညာပေးမှုတွေမလုပ်နိုင်ရင်ရွေးကောက်ပွဲအပေါ်ဘယ်လိုတက်ရောက်မှုရှိနိုင်ပါသလဲမက်ခင်လီကို Skype ကနေဆက်သွယ်မေးမြန်းပြီးတင်ပြထားပါတယ်ရှင
်မင်္ဂလာပါမက်ခင်လီရှင
်မင်္ဂလာပါ
VOA မြန်မာပိုင်းရဲ့အစီအစဉ်ကနေကြိုဆိုပါရစေဆိုတော့မက်ခင်လီတို့ရဲ့ဒီ Triangle Women ဟိုအမျိုးသမီးအဖွဲ့အားဆိုလို့ရှိရင်ဒီအမျိုးသမီးတွေရဲ့ဆွမ်းဆောင်ရည်ကိုမြှင့်တင်ပေးတဲ့အသိပညာပေးမှုတွေကိုလုပ်တဲ့လုပ်နေတဲ့ပေါ့လေဆိုတော့အခုလိုမျိုး COVID ကာလမှာဒီအသွားအလာတွေလည်းအခက်အခဲဖြစ်နေတဲ့အချိန်မှာအမားတို့လုပ်ငန်းတွေကိုဘယ်လိုမျိုးလုပ်နေပါလဲရှင
်ဟောပထမပိုင်းကတော့ကျမတို့ဆက်ဆဖြစ်ချင်းကတော့ဘာမှမလုပ်နိုင်ဘူးပေါ့နော်ဟိုကိုယ်တွေလည်းဘယ်လိုဆက်ပြီးတော့လုပ်ရမလဲဆိုတာကိုစဉ်းစားရင်းနဲ့ဟိုကိုယ့်ရဲ့ရုံးကဟို team ကလည်းသူတို့ရဲ့ safety အတွက်လည်းကျွန်တော်တို့စဉ်းစားတော့မလုပ်ဖြစ်ဘူးဒါပေမဲ့နောက်ပိုင်းမှာတော့ကျွန်တော်တို့အခုပြန်ပြီးတော့ဒီ messenger တွေ viber တွေပေါ့နော်သူတို့ဟိုနေဒီမှာရှိတဲ့ဟိုမျိုးသမီးတွေပေါ့လူငယ်တွေနဲ့ပြန်ပြီးတော့ဆက်သွယ်ပြီးတဲ့အခါမှာသူတို့အဆင်ပြေပြီလားသူတို့အတွက်ကိုရောဒီလိုအစီအစဉ်တွေလုပ်ရင်ရမလားဆိုတဲ့ဟာမျိုးလေးတွေနဲ့သူတို့ကိုမိတ်ဆက်ပြန်ပြီးတော့ကျန်းမာရဲ့လားဒီကိုဗစ်ကာလမှာဘေးကင်းရဲ့လားဆိုတဲ့ဟာတွေနဲ့ပြန်ဆက်သွယ်ပြီးတော့မှအခုဆိုရင်တော့ online ကနေပြီးတော့ပေါ့နော်ကျမတို့ messenger group တွေ viber group တွေကနေပြီးတော့ပြန်ဆက်သွယ်ပြီးတော့ဟိုအသိပညာပေးတဲ့အလုပ်တွေဓာတ်ရိုက်မဆသေးတော့မှပေါ့နော်ဒီအကယ်၍ဒီလိုလုပ်မယ်ဆိုရင်အဆင်ပြေလားဆိုတဲ့ဟာမျိုးနဲ့တော့ပထမဆုံးကျမတို့မေးတယ်နောက်ပိုင်းကတော့ကျမတို့ဒီအသိပညာပေးနဲ့ပတ်သက်တဲ့ short clip လေးတွေပေါ့ video clip လိုမျိုးလေးတွေသူတို့ညှဝေပေးတာမျိုးတွေနောက်ကျမတို့ရဲ့ဒီအဖွဲ့ရဲ့ online page ရှိရပေါ့နော် page ကနေပြီးတော့မှကျမတို့တည်တင်းတဲ့ဟာလေးတွေညှဝေတဲ့ဟာလေးတွေအဲ့ဒါမျိုးလေးတွေကတော့အခုစမ်းပြီးတော့ကျမတို့စလုပ်ကြည့်နေပါရှင့
်အဲ့တော့online ကနေအခုလိုမျိုးစပြီးလုပ်နေတယ်ဆိုတော့တကယ်တမ်းကျတော့အမားတို့ကဒီမျိုးတွေတင်မကောက်ပေါ့နော်ဒီကျေးလက်ရရွာတွေအထီကိုသွားပြီးကိုယ်တိုင်သွားပြီးတော့မှဒီအသိပညာပွင့်ဖူးတွေလုပ်တယ်ဆိုတော့အဲ့လိုမျိုးလုပ်တာတော့ကိုရောထိရောက်မှုရှိနိုင်ရဲ့လားရှင
်မှန်ငယ်ပြောရင်တော့ဘယ်ရှိမလဲဘယ်ရှိမလဲဆိုတာလေဟိုကျမတို့ကခုနပြောသလိုပဲဒီတင်နန်းပေးုံနေမဟုတ်ဘူးရရွာတွေကလူစုတွေကျေးလက်မှာရှိတဲ့အခြေခံမှာရှိတဲ့သူတွေကိုအသိပညာပေးတဲ့အလုပ်တွေလုပ်တာဖြစ်တဲ့အတွက်သူတို့ရှိကိုကိုယ်တိုင်သွားပြီးတော့တတိချာချာနားပေါအောင်ပြောတာတော့မှသူတို့ကနားဝင်ချင်မှဝင်တာလေအခုကျတော့ကျမတို့ online ကဆက်သွယ်တဲ့အခါမှာသူတို့ဘယ်နှယောက်မှဒီ internet connection ကောင်းတဲ့ဟိုအဆက်အဆက်နဲ့ဖုန်းနေရှိနေပြီလဲဖုန်းကောင်းကောင်းရောရှိရလားအဲ့ဒါတွေကလုံးဝမတိချာနိုင်ဘူးလေဆိုတော့တော်တော်လေးခက်ခဲပါတယ်တကယ်ကျမတို့ရန်ကုန်မြို့ပေါ်မှာနေတဲ့အချင်းချင်းကျမတို့ online ကနေပြီးတော့ virtual meeting တွေလုပ်တာတော့မှအဆင်မပြေပါဘူး။ဘာလို့လဲဆိုတော့ Wi-Fi ရှိတဲ့လူရှိတယ်။ Wi-Fi မရှိတဲ့လူရှိမယ်။ဖုန်းရဲ့ mobile data ကိုပဲသုံးရတာရှိတယ်။ဟော Wi-Fi သုံးနေရင်လည်းမီးရပြတ်သွားတာမျိုးလို့ဆိုတဲ့အခါကျတော့တော်တော်အဆင်မပြေပါဘူးရှင့်။နောက်တစ်ခုကကျမတို့ကအမျိုးသမီးတွေနိုင်ငံရေးမှာပိုပါဝင်နိုင်မှုအတွက်အမျိုးသမီးတွေကိုနိုင်ငံရေးဆိုင်ရာခေါင်းဆောင်မှုတင်တဲ့နေလေကျမတို့ပေးပါရတယ်။အဲ့တော့ဒီ COVID ကာလမတိုင်ခင်တည်းကကျမတို့ကလာမယ့်2020ရွေးကောက်ပွဲအတွက်ဆိုရင်အဲကျမတို့အမျိုးသမီးတွေအများကြီးကိုယ်စားလှယ်လောင်းဖြစ်တဲ့ပါဝင်ရှင်ပြိုင်စေခြင်းနဲ့နောက်တစ်ခုကတော့အမျိုးသမီးကမ်ပိန်းမန်နေဂျာရေးပိုပေါ်လာစေခြင်းနဲ့နောက်အမျိုးသမီးကိုယ်စားလှယ်လောင်းတွေကိုအမျိုးသမီးတွေကပို့ပြီးတော့များများပံ့ပိုးပြီးတော့လူလူကြားထဲမှာပို့ပြီးဟိုတက်တက်ကြွကြွနဲ့ဒီအမျိုးသမီးကိုယ်စားလှယ်လောင်းတွေရဲ့အရေးချင်းကိုလူလူတွေပို့သိအောင်လုပ်ခြင်းနဲ့အစီအစဉ်တွေကိုကျမတို့တင်ဟန်းတွေကိုလုပ်နေပါတယ်ဒါပေမဲ့ဒီလိုပဲကိုဗစ်ကာလဖြစ်သွားတဲ့အတွက်ကျမတို့ရဲ့အစီအစဉ်တွေကိုရဆိုင်လိုက်ရတယ်နောက်ပြီးတော့ရွေးကောက်ပွဲဆိုတာလည်းအားလုံးသိတဲ့အတိုင်းပဲဒီမှာကာလအကန့်အသတ်ရှိတယ် November ဒါပေမဲ့ campaign period ဆိုလို့ရှိရင်တော့ရွေးကောက်ပွဲမတိုင်ခင်ဆိုတော့တော်တော်လေးအဲ့အစီအစဉ်တွေကအခုမလုပ်ရတဲ့အခါကျတော့ကျမတို့အတွက်တော်တော်တော့ဟိုအခက်အခဲဖြစ်တယ်လို့ပြောလို့ရပါတယ်ရှင
်မက်ခင်လေးတို့အနေနဲ့ပေါ့နော်မက်ခင်လေးတို့ဘက်ကရောဘယ်လိုမျိုးအရင်တုန်းကဒီအတွေ့အကြုံတွေရဘယ်လိုမျိုးတင်တန်းတွေကိုပေးခဲ့ပူတာရှိလဲရှင်
အဲကျမတို့ကတော့ campaign management ဆိုတဲ့ခေါင်းစဉ်အောက်မှာတော့အကုန်ပါတာပေါ့နော်ခုနလူလူရှိမှစကားပြောတဲ့အတတ်ပညာနောက်ငွေကြေးဆိုင်ရာစီမံခန့်ခွဲမှု campaign manager တယောက်ရဲ့တာဝန်ဝတ္တရားခေါင်းဆောင်မှုဆိုတာဘာလဲပေါ့နော်ခေါင်းဆောင်မှုဆိုတာလူတိုင်းကကျမတို့ကအမတ်ဖြစ်မှပါတီမှာတာဝန်ကြီးကြီးယူမှမဟုတ်ဘူးပေါ့နော်လူတိုင်းကခေါင်းဆောင်မှုကိုယ်ရည်ကိုယ်သွေးရှိလို့ရှင်ကိုယ့်ဘက်ကိုဆုံးဖြတ်စဉ်းစားဆုံးဖြတ်ပြီးတော့လုပ်နိုင်တယ်ဆိုတဲ့အတွက်ခေါင်းဆောင်မှုကိုယ်ရည်ကိုယ်သွေးကိစ္စတွေနောက် debate skill ပေါ့ကျမတို့ကလွတ်တော်တဲ့ရောက်သွားပြီဆိုရင်ငင်းခုန်တဲ့ဟာကို ကျွန်တော်တို့ကအနုပညာဆန်ဆန်ပညာရဲ့ဆန်ဆန်လုပ်ဖို့ပေါ့နော်ညင်းကုံဆွေးနွေးတာဟာအရင်ဖြစ်တာမဟုတ်ဘူးဆိုတဲ့ဟာမျိုးကိုလည်းတို့သိရအောင်တယ်ဒါမျိုးတွေပေါ့အဲနောက်တန်းတဲ့ဟာကတော့ကျွန်တော်တို့နိုင်ငံရေးနဲ့ဆိုင်တဲ့အဲကိစ္စလေးတွေပေါ့နော်နောက်အခြေခံဥပဒေကဘာတွေရှိတယ်နောက်ရွေးကောက်ပွဲဆိုင်ရာဥပဒေမှာဆိုရင်တိထားမယ်ဟာဆောင်းရံရှောင်းရံနေနောက်အရင်တော့က2015ရွေးကောက်ပွဲကိုဖျက်ဆီးပူးတဲ့ကိုယ်စားလှယ်တွေနောက်ကမ်ပိန်းမန်နေဂျာတွေရဲ့ကိုယ်တိုင်ခါရောက်ဆွေးနွေးပြီးတော့သူတို့ရဲ့အတွေ့အကြုံတွေဖလှယ်တာမျိုးတွေဒါမျိုးတွေကိုကျမတို့ကတော့ပုံမှန်ထောက်ရှောက်ကျမလုပ်ဖြစ်ပါတယ်ဒါတွေကလည်းသူတို့အတွက်အများကြီးအသုံးဝင်ပါတယ်နောက်တစ်ခုကအခုကိုဗစ်ကာလဖြစ်တာနဲ့ပြီးခေတ်ကာလနဲ့အတူပို့ပြီးတော့ဟိုတိုက်ဆိုင်သွားတဲ့ကိစ္စတစ်ခုကတော့ကျမတို့ဒီ online media ကိုသုံးပြီးတော့လူတို့ကိုနော်ဘယ်လိုစီယုံနှုံးဆော်မလဲဆိုတဲ့ကိစ္စလေးပါဒါအခုချိန်မှဆိုရင်လူလူကြတဲ့အစင်းလို့မရတဲ့အချိန်ဆိုရင်ပိုရောင်းခိုက်တယ်လို့ကျွန်မထင်တယ်အဲ့ဒီကာလတွေတည်းကကျွန်မတို့လွန်ခဲ့တဲ့နှစ်နှစ်သုံးနှစ်တည်းကကျွန်မတို့တင်နန်းတက်တဲ့သူတွေကိုပြောတယ်တအိမ်တဆင်းလိုက်ပြီးတော့နော်ကျွန်မတို့ pamphlet တွေဝေအပအောင်ပြောတာလဲအလုပ်တစ်ခုဖြစ်တယ်ဒါပေမဲ့ကျွန်မတို့ campaign ဆင်းတာဒီခစ်တွေပြောင်းလဲလာတာနဲ့အမျှ Facebook ကိုအသုံးပြုပြီးတော့နော်လူလူကြားထဲမှာဗာမီဒီယာကိုအသုံးများလဲဗာ application အသုံးများလဲအဲ့ဒါကိုအသုံးချပြီးတော့လူလူကြားမှာစီယုံမဲဆွဲမှုတွေလုပ်ရင်လဲလူလဲမပင်ပန်းဘူးငွေကြေးလဲအရင်အကုန်ချမများပဲနဲ့လုပ်လို့ရတယ်ဆိုပြီးတော့ကျမတို့ထောက်လျှောက်ပြောခဲ့တယ်အခုဆိုရင်ဒီလိုကိုဗစ်ကာလဆိုပိုတိုက်ဆိုင်သွားတာပေါ့နော်လူတွေအပြင်မထွက်ကြဘူးအစိုးရကလည်းတာဝန်ရှိတဲ့သူတွေကလည်းလူ9ယောက်ထက်အပိုပြီးတော့ပြင်ပမှာစီယုံခွင့်အဲစုဝေးခွင့်မရှိဘူးဆိုတဲ့အခါမျိုးမှာတော့ဒီတို့ဒီ Facebook ကိုသုံးပြီးတော့ပေါ့เนาะကျမတို့မြန်မာပြည်မှာတော့ Facebook ကလူတိုင်းလို့သုံးတာပေါ့ဂျန်တဲ့နိုင်ငံတွေမှာတော့အခြား media platform တွေရှိပေမဲ့ဒီ Facebook ကိုသုံးပြီးတော့ကျမတို့လူတွေရှိရောများများရအောင်ဘယ်လိုလုပ်မလဲဆိုတဲ့ဟာတွေကိုတော့ပိုစဉ်းစားသင့်တယ်လို့ပြောခဲ့တာတွေရှိတယ်အခုလည်းအခြားလွတ်တော်ကိုယ်စားလှယ်ဟိုပေါ့เนาะလောင်းနေကောအခြားအရင်တော့ကလွတ်တော်ကိုယ်စားလှယ်ဖြစ်ပြီးသားပေါ့အခုထပ်မံပြီးတော့ဝင်ရောက်ရှင်ပြိုင်မဲ့သူတွေကလည်းဒါတွေကိုတော့တော်တော်လည်းသူတို့နားလဲဟိုကျင်းသားရသွားပြီပေါ့ကျမတို့ကိုဗစ်ကနေပြီးတော့ပေးတဲ့အကောင်းဆုံးသင်ခန်းစာအဒီဒီ virtual နဲ့သုံးပြီးတော့ကျမတို့လူတွေချားမှာဆက်သွယ်လို့ရတဲ့ဟာကိုလည်းသူတို့နည်းနည်းကျင်းသားရသွားပြီဆိုတော့ဒီလာမယ့်2020ရွေးကောက်ပွဲမှာဆိုရင်တော့ဒီ online media အသုံးပြုတဲ့ campaign တွေလည်းတော်တော်တင်းတယ်လာလိမ့်မယ်လို့တော့ကျမတို့မျှော်လင့်ပါတယ်
နောက်ဒီရွေးကောက်ပွဲဆိုတာပေါ့เนาะဒီပြည်သူတွေကိုယ်တိုင်ဒါရွေးချယ်ခွင့်ရှိတဲ့ဒီအကောင်းဆုံးဒီရွေးချယ်နိုင်ခွင့်တစ်ခုပေါ့လေဆိုတော့အဲ့ဒီဟာပေါ်မှာရောဒီလူလူကြားမှာအထူးသဖြင့်အမျိုးသမီးတွေကြားမှာတော်တော်လေးသိရှိသဘောပေါက်ပြီးတော့သူတို့ကိုယ်တိုင်ဒါပါဝင်သင့်တယ်ဆိုတော့အသိအမြင်တွေရောတော်တော်လေးကြကြပြင်းပြင်းရှိနေပြီလို့မြင်ပါလားရှင့်
အဲ့ဒါတော့တော်ပြောရခက်တာပါတယ်เนาะအဲ့ဒါပြောရခက်တယ်ဆိုတော့ကျမတို့တိုင်းပြည်ရဲ့လူမှုရေးစီးပွားရေးအခြေအနေတွေကလည်းဟိုဟိုပြည်နယ်နဲ့တိုင်းနေမှာလည်းမတူဘူးပေါ့เนาะဖွံ့ဖြိုးမှုနောက်ကြတဲ့နေရာတွေမှာဆိုရင်တို့အတွက်နိုင်ငံရေးတို့ဂျန်နယ်ကိစ္စတွေဆိုတာထက်တို့အသက်ရှင်ရက်တည်ရေးစစ်မှတ်တွေကနေပြီးတော့နော်ဝေးရကိုထွက်ပြေးဖို့အတွက်ပဲတို့မှလုံခြုံရနေရပဲရှာနေရတဲ့အခါကျတော့ဒီဟာတွေကတော်တော်လေးတို့စဉ်းစားမှုထဲမှာနောက်ဘက်မှာရောက်နေမယ်လို့ထင်ပါတယ်အခုလိုမျိုးမျိုးကြီးပြကြီးတွေမှာဆိုရင်တော့ဒါနိုင်ငံရေးဘသူတက်မှလဲဘသူကိုရွေးချယ်ရမှလဲဆိုတဲ့ဟာလေးကိုတော့တို့စိတ်ဝင်စားကောင်းစိတ်ဝင်စားမယ်ဒါပေမဲ့အခုကာလမှာတော့ကျမပုံပွင့်လင်းလင်းပြောရမယ်ဆိုရင်တော့လူတူတူယောက်ချင်းကိုရွေးချယ်မှုကိုလည်းဒီ2020မှာတော့လူထုကနည်းနည်းလေးပိုစိတ်ဝင်စားမယ်လို့ထင်တယ်။ဒါပေမဲ့ကျမဟိုလူထုကိုထင်သေးပြီးပြောတာတော့မဟုတ်ဘူး။ဒါပေမဲ့ကျမတို့လူထုမှာမူးချင်းတယောက်ချင်းဒီပုံကွာမြင်ဒီမြို့နယ်မှာလာရှင်းပြိုင်မယ်။ဒီကိုစလေရဲ့နော်သူ့ရဲ့ biography ပဲဖြစ်ဖြစ်သူ့ရဲ့ပြတ်တမ်းမှုကိုပဲဖြစ်ဖြစ်တေချာလေးလာပြီးမှမဲပေးတဲ့သူကတော့အရင်တော့အတွေ့အကြုံညာတော်တော်နှဲခဲ့တယ်။ဘာလို့လဲဆိုတော့ကျမတင်တန်းနေပေးတဲ့အခါတိုင်းအများအမေးပြစ်တယ်။ကဲကိုမျိုးနယ်မှာရှိတဲ့လွှတ်တော်ကိုယ်စားလှယ်၄ယောက်ပေါ့ကျမတို့ကအမျိုးသားလွှတ်တော်ပြည်သူလွှတ်တော်ဒိုင်းဒေသကြီး2ဦးအများသောအားဖြင့်၄ဦးရှိအဲ့၄ဦးနဲ့မဲကိုတည်တဲ့သူဘယ်သူရှိလဲဆိုရန်ကုန်မြို့လိုနေရာမျိုးမှာတောင်၄ဦးနဲ့မဲအပြည့်တည်တဲ့လူတော်တော်ရှားပါတယ်။ဒါတောင်ကျမတို့ CSO လိုမျိုးလောကတဲကအခြားဆရာရာသူများအရေးကိုအရေးလိုစိတ်ဝင်စားတဲ့လူတွေတောင်တည်မှုရှားပါတယ်။ဆိုတော့အဲ့လိုမျိုးတွေကတော့အခုချိန်ထိရှိနေသေးပဲ2020အထိလည်းဒီလိုတော့ရှိမယ်ဒါပေမဲ့အဲ့ဒီတဲမှာနိုင်ငံရေးကိုစိတ်ဝင်စားပြီးစူးစူးဆက်ဆိုင်နဲ့အာရုံထားတဲ့သူလည်းရှိပါတယ်ဒါပေမဲ့အဲ့ဒါကတော့တော်တော်လူနည်းစုလို့ပြောလို့ရတယ်သူတို့စိတ်ဝင်စားတာကဘယ်ပါတီတက်မလဲသူတို့အတွက်အပြောင်းလဲကောင်းကောင်းဘယ်သူလုပ်ပေးနိုင်မလဲမီးမှန်ရေမှန်နော်ကားလမ်းတွေကောင်းအောင်စေယုံတွေကောင်းအောင်ဘယ်သူလုပ်ပေးနိုင်မလဲပုံမှာပဲသူတို့ကတော့မျှော်လင့်နေတယ်လို့ကျွန်မပြောလို့ရပါတယ်ရှင
်အဲ့တော့အခုလိုပြောသလိုဆိုလို့ရှိရင်ပေါ့နော်ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးရွေးကောက်ပွဲအသိပညာပေးမှုဘိုင်းမှာမက်ခင်လေးတို့လိုမျိုးဒီsocial society အဖွဲ့တွေပေါ့ဒီလူလူအခြေပြုအဖွဲ့တွေရဲ့ပံ့ပိုးမှုကူညီမှုတွေ အသိပညာပေးမှုတွေအများကြီးလိုအပ်ပါတယ်ဆိုတော့အဲ့လိုဟာမျိုးတွေကိုခုလိုမျိုးလှုပ်ဖို့ကိုဗစ်ကြောင့်မလို့လှုပ်ဖို့အခက်ခဲရှိနေတယ်ဆိုလို့ရှိရင်ရောဒါရွေးကောက်ပွဲအပေါ်မှာတက်ရောက်မှုရှိနိုင်တယ်လို့ရောပြောလို့ရလားရှင့်
ရပါတယ်အများကြီးတက်ရောက်မှုရှိနိုင်ပါတယ်အထူးသဖြင့်တော့ဖွံ့ဖြိုးမှုနောက်ကျတဲ့နေရာမျိုးတွေမှာဆိုရင်ပို့ပြီးတော့ကျမတို့တက်ရောက်မှုရှိနိုင်တယ်ဘာဖြစ်လို့လဲဆိုတော့ကျမတို့အရင်တော့ဆိုရင်voter education ဆိုတာပေးတယ်ပေါ့ဘသူ့ကိုပေးရမယ်မှန်ကန်တဲ့ရွေးချယ်မှုကိုအမြင်ဖွင့်ပေးတာအတားထားမဲပေးရင်ဘယ်လိုပေးရမယ်ဆိုတဲ့ဟာတောင်ကျမတို့မသိနေတဲ့ဟာဘယ်ပါတီတွေကတော့ဘာတွေကိုကိုစားပြုပြီးတော့ဘသူကဥဆောင်နေဆိုတာတောင်မသိနေရတယ်အများကြီးရှိပါတယ်ဘာလို့ဆိုတော့ကျမတို့ခြေလက်ဒီမှာဆိုရင်စာကောင်းကောင်းမွန်မွန်ဖတ်တတ်ချင်မှဖတ်တတ်မယ်နောက်တစ်ခုကကြတော့တိုင်းရင်းသားဒေတာတွေမှာဆိုရင်တို့ကမြန်မာလိုကျမတို့ရဲ့ဒီမဲပေးတဲ့ဟိုစာရွက်တွေမှာကမြန်မာလိုပဲကျမတို့ရေးထားကြတယ်လေအဲ့တော့တိုင်းရင်းသားဒေတာမှာမြန်မာစာမတတ်တဲ့သူတွေအများကြီးရှိမယ်အဲ့လိုလူမျိုးတွေအတွက်ကောကျမတို့ဘယ်လိုမျိုးကျမတို့စဉ်းစားပေးမလဲဆိုတော့ဒါကကျမတို့အများကြီးကျမတို့လိုရက်ဖက်ဖွယ်စည်းတွေအနေနဲ့စိန်ခေါ်မှုရှိတယ်ဒီ voter education ပေါ့နော်ဒီမဲဆန္ဒရှင်ပညာပေးလုပ်တွေဟိုချက်ချက်ပြန့်ပြန့်ကျမတို့2015တော့လည်းလုပ်ခဲ့ကြတယ်ဒါပေမဲ့ကျမတို့တနိုင်ငံလုံးတိုင်းတာနဲ့အများကြီးတော့လုံနိုင်ကြတာမဟုတ်ဘူးပေါ့နော်အများကြီးမလုံနိုင်ဘူးဆိုဒါပေမဲ့အခုကာလမှာကိုဗစ်နဲ့တိုက်ဆိုင်ပြီးတော့အစိုးရရဲ့ကန့်သတ်ချက်တွေနောက်ယောဂါဟိုဟိုကူးစက်မှုများမှာဆိုလို့ဟိုစီကံထိန်ချုပ်မှုတွေများလာလို့ရှင်ဟိုရှိနေစဲဆိုရင်တော့ကျမတို့ဒါကပို့ပြီးတော့အကန့်သတ်ဖြစ်မယ်လို့ထင်တယ်အဲ့ဟာအပြင်နောက်ထပ်ဘာဖြစ်နိုင်လေးလဲဆိုရင်နောက်ထပ်တဆင့်တော်လို့လူကြီးလူတို့ကြားထဲမှာကျမတို့ကရွေးကောက်ပွဲကိုလူတွေစိတ်ဝင်စားအောင်မဲတွေထွက်ပေးလာအောင်ဘသူ့ကိုပေးပေးသူတို့ရဲ့ရွေးချယ်မှုကလွတ်လပ်တဲ့ရွေးချယ်မှုဖြစ်တယ်သူတို့ကြိုက်တဲ့သူကိုပေးဒါပေမဲ့နိုင်ငံသားတယောက်အနေနဲ့မဲပေးရမယ်တာဝန်မှုတရားရှိတယ်ဆိုတဲ့ဟာကိုတော့ကျမတို့အသိပညာပေးဖို့အလုပ်တွေကနည်းနည်းခက်ခဲမယ်လို့ထင်တယ်
ဟုတ်ကျေးဇူးတင်ပါတယ်မခင်လေးရှင်အခုလိုမျိုးအချိန်ပေးပြီးတော့ဖြေတဲ့အတွက
်ဟုတ်ကဲ့ပ
ါ Triangle Women အဖွဲ့ဒါရိုက်တာမခင်လေးကိုမေးမြန်းခဲ့တာဖြစ်ပါတယ်ရှင်ကျွန်မဆူမြတ်မောင်ပါ